အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုကိုပထမဆုံးအကြိမ်ဖြစ်လူနဲ့စတင်ဆန့်သက်နေပြီဖြစ်ပါတယ်။ကိုဗက်ဆင်းဆိုတဲ့ကိုဗစ် -19 ကာကွယ်ဆေးကိုတောက်ကြနေမှာပထမအကြိမ်အဖြစ်စထိုးပေးပြီးဆက်သက်ထားပြီလို့နယူးဒေလီမြို့တော်ကဆေးပညာသင်ထိပ်တန်းဆေးရုံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံလုံးဆိုင်ရာဆေးသိပ္ပံအင်စတီကျူ EIIMS ကတောက်ကြနေမှာပြောပါတယ်။ကမ္ဘာတော်မှာလူတွေနဲ့ဆန့်သက်နေတဲ့ကိုဗစ်ကာကွယ်ဆေးနှစ်ဒါဇင်နီးပါးထဲမှာကိုဗက်ဆင်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ကိုဗက်ဆင်းဆေးကိုလူတွေနဲ့ဆန့်သက်ဖို့အိန္ဒိယဆေးသုတေသနကောင်စီကရွေးထားတဲ့နေရာ12ခုထဲမှာ AIIMS နဲ့ပါဝင်ပါတယ်။လက်ရှိဆန့်သက်နေတဲ့ကာကွယ်ဆေးမျိုးတွေကဆေးချရပြီးထိရောက်တဲ့ကာကွယ်ဆေးမျိုးရလာမယ်ဆိုရင်ဝယ်ယူဖို့အတွက်ကာကွယ်ဆေးဆန့်သက်နေတဲ့ဆေးဝါးထုတ်လုပ်ရေးကုမ္ပဏီတွေနဲ့ကမ္ဘာနိုင်ငံကြီးတွေကြားမှာသဘောတူညီချက်တွေရယူထားကြပါတယ်။ကမ္ဘာပေါ်မှာဒုတိယမြောက်လူကြီးအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်သူအရေအတွက်ဒီကနေ့ထိဆိုရင်1.3 သန်းကျော်ရှိပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ959ဦးအပါအဝင်သေဆုံးသူပေါင်းက3,100ကျော်ရှိသွားပါပြီ။အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးတယ်လို့အတည်ပြုထုတ်ပြန်ထားသူအရေအတွက်ဟာလောကဘူးကူးစက်မှုနဲ့သေဆုံးမှုအဆိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့ဘရာဇီးလ်ကထုတ်ပြန်ထားတဲ့သေဆုံးသူအရေအတွက်ထက်အများကြီးနည်းပါတယ်။အမေရိကန်ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကသုတေသနပြုထုတ်ပြန်ထားတာအရအမေရိကန်မှာကူးစက်သူအရေအတွက် 4.1 သန်းကျော်သေဆုံးသူက13,000ကျော်ရှိနေပါပြီ။ဘရာဇီးမှာတော့ကူးစက်သူ 2.2 သန်းကျော်နဲ့သေဆုံးသူ 7,000 ကျော်ရှိနေပြီဖြစ်ပါတယ်။